This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှိများခင်ဗျာ VOA American နိုင်ငံနေ2024ခုနှစ်မေလ16ရက်ချက်သားရင်းညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့ရကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ Lightometer 3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမြင့်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါရှင်။ရုရှားသမ္မတပူတင်နဲ့ဒီတရုတ်သမ္မတရှီဂျင်ပင်တို့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးတော့နှစ်နိုင်ငံကြားမှာဆက်ဆံရေးခိုင်မာတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့သမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ဒရမ်တို့နှစ်ချိန်စကားဆက်ထိုးဖို့သဘောတူလိုက်ကြပါပြီ။အာဆီယံတာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာရောက်နေပြီးမြန်မာအရေးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေးရင်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြဝတီရွှေကုတ်ကူကကြားဖြန့် online လင်းလဲခိုင်းတွေ track ခွာသွားဖို့ PGF ကလိုက်လံနှိုးဆော်နေတာမှာဒေတာကန်က
တို့ပြန်ကြားဖို့ထားပိုက်တွေတက်ကန်ပို့စာကြီးတွေကပ်ပြီးတော့ like your my dinner like all မှာဒီကလုံလုံကြီးယူပေးထားတာက PGF ကလုပ်ပေးထားတာလေ PGF ကသူကဘယ်လိုပြန်ဖို့မလဲ
နောက် KIA ကချင်တက်စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါင်လုံးရဲ့စာဗနာအခမ်းအနားကိုလိုက်စားမှကျင်းပခဲ့ပါတယ်။နောက်ကြားဘက်ကစခန်းသိန်းတိုက်ပွဲတစ်ခုရဲ့အတွေ့အကြုံကရောဘယ်လိုရှိပါလဲ။အခုလိုသတင်းလွှာတွေပြီးမှတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြမကြီးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေစက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာရောက်ရှိနေပြီးတော့ဒီကနေ့သမ္မတရှီဂျင်ပင်နဲ့တွေ့ဆုံပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံကြားမှာဒီမဟာဗျူဟာမောက်ပူးပေါင်းဆက်ဆံရေးပို့ပြီးတော့ခိုင်မာကြောင်းကြေညာချက်မှလည်းခေါင်းဆောင်ပြောင်းလက်မှတ်ထိုးခဲ့ကြပါတယ်။ယူကရိန်းပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုလည်းနှစ်ဦးသဘောတူညီခဲ့တယ်လို့ဒီတရုတ်သမ္မတရှီဂျင်ပင်ကပြောပါတယ်
။雙方一致認為政治解決烏克蘭危機是
ယူကရိန်းပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းတာကနည်းလမ်းမှန်ဖြစ်တယ်ဆိုတာကိုနှစ်ဖက်လုံးသဘောတူကြပါတယ်။ဥရောပတိုက်မှာငြိမ်းချမ်းတည်ငြိမ်မှုပြန်လည်ရရှိရေးကိုတရုတ်နိုင်ငံအနေနဲ့လိုလားပြီးဒီအခြေအနေရောက်တဲ့အထိတရုတ်အနေနဲ့ထိရောက်တဲ့အခန်းကနေစူးစမ်းပေးသွားမယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားသွားတာပါ။ယူကရိန်းစစ်ပွဲအတွက်အပြေရှာနိုင်ဖို့တရုတ်အစိုးရကအစပြုစူးစမ်းတဲ့အပေါ်ကျေးဇူးတင်တယ်လို့ရုရှားသမ္မတပူတင်ကလည်းတုံ့ပြန်ပါတယ်။သူအဆိုကမောက်ကမဖြစ်နေတဲ့ကမ္ဘာကြီးမှာတရုတ်နဲ့တည်ငြိမ်ကောင်းမွန်တဲ့ဆက်ဆံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်နေတာကိုလည်းရုရှားသမ္မတပူတင်ကအမွန့်တင်ပြောကြားပါတယ်။အာရှပစိဖိတ်ဒေသမှာအနောက်နိုင်ငံတွေဥဆောင်တဲ့နိုင်ငံရေးလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့တွေဖွဲ့နေတာအန်ဒီရဲ့များတယ်လို့လည်းသူကဆိုခဲ့ပါတယ်။အရှာဒေသမှာဩဇာလွှမ်းနိုင်အောင်တရုတ်ရဲ့စူးစမ်းမှုကိုတံပြန်နိုင်ဖို့အတွက်အမေရိကန်ကဩစတြေးလျ၊အိန္ဒိယ၊ဂျပန်တို့နဲ့လေးနိုင်ငံလုံခြုံရေးဆွေးနွေးပွဲအဖွဲ့ဖွဲ့ထားတယ်လို့ဗြိတိန်ကလည်းဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုပ်နေတာဖြစ်ပါတယ်။ဂါဇာစစ်ပွဲအရေးနဲ့ပတ်သက်လို့လည်းကုလသမဂ္ဂဆုံးဖြတ်ချက်အတိုင်းအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းနဲ့နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးကသာပါလက်စတိုင်းပြည်နာပြည်လည်နိုင်လိမ့်မယ်လို့သမ္မတပူတင်နဲ့သဘောတူခဲ့ကြောင်းတရုတ်သမ္မတကပြောကြားခဲ့ပါတယ်ရှင်။
ရုရှားထိုးစစ်ခံနေရတဲ့ယူကရိန်းဒေသကစစ်ရေးတာဝန်ရှိသူတွေနဲ့တွေ့ဖို့သွားခဲ့တာကိုယူကရိန်းသမ္မတကထုတ်ပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းဒေသကိုရုရှားတွေကထိုးစစ်ဆင်နေတဲ့ကြားထဲမှာပဲယူကရိန်းစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုအတွက်ခါကီမြို့ကိုဒီနေ့သွားရောက်ခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောလိုက်တာပါ။ခါကီမြို့ကအခြေအနေကအလွန်ခက်ခဲပေမဲ့ရေဘူးရအဖြစ်တော့အခြေအနေကိုထိမ့်သိမ်းထားနိုင်တယ်လို့သမ္မတဇယ်လန်စကီက Telegram စာမျက်နှာကနေပြောလိုက်ပါတယ်။ပြည်ကြတဲ့ရပိုင်းတွေအတွင်းရုရှားကအဲ့ဒီဒေသမှာရွာတွေအတော်များများကိုတင်ယူခဲ့ပြီးရှေ့ကိုတက်လှမ်းလာနိုင်တဲ့အတွက်သမ္မတဇယ်လန်စကီဟာသူ့သွားဖို့လုပ်ထားတဲ့နိုင်ငံခြားခီးစဉ်အများအပြားကိုဖျက်သိမ်းခဲ့ရပါတယ်။နောက်ဒီကာကီမြို့ကစစ်ရေးအခြေအနေတွေဟာရှုပ်ထွေးပေမဲ့ယူကရိန်းတပ်ဖွဲ့တွေကအခြေအနေတွေကိုတည်ငြိမ်အောင်ထိန်းထားခဲ့ပြီးရုရှားတပ်တွေရှေ့ဆက်တက်မလာနိုင်အောင်လည်းဟန်တားနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြောထားပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းဂျလာဘီယာဒုက္ခသည်စခန်းမှာစစ်ဆင်ရေးအတွင်းမှာဒီအစ္စရေးတင့်ကားနှစ်စင်းမှားယွင်းပစ်ခတ်မှုကြောင့်အစ္စရေးစစ်သား9ယောက်သေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကပြောကြားပါတယ်။ဗုဒ္ဓဟူးနေ့ညတုန်းကစစ်သားတွေဝင်ရောက်နေတဲ့အဆောက်အဦကိုအစ္စရေးတင့်ကားတွေကနေ ပြစ်ခတ်တဲ့ကြီးမှန်ပြီးတော့ဒီ9ယောက်လဲထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ်။ဂါဇာမြောက်ပိုင်းမှာဟာမတ်စစ်သွေးကြွတွေကသူတို့ရဲ့စစ်ရေးအင်အားကိုပြန်လည်တိဆောက်နေတယ်လို့အစ္စရေးစစ်တပ်ကသတိပေးခဲ့ပြီးတဲ့နောက်မှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေတာပါ။တစ်ချိန်တည်းမှာပဲဂါဇာကမ်းခြေမှာဒီအမေရိကန်စစ်တပ်ဆောက်လုပ်နေတဲ့ယာယီစိတ်ကမ်းပြီးစီးသွားပြီလို့အမေရိကန်ကစစ်တပ်ကပြောတာမို့ဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေလမ်းကြောင်းတင်းနဲ့ပို့နိုင်တော့မှဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာရိခတင်ကုန်ကားတွေစိတ်ကမ်းကိုသွားနိုင်မယ်လို့ခန့်မှန်းပြီးတော့တင်းမောနဲ့တင်ဆောင်လာတဲ့ထောက်ပံ့ရေးပစ္စည်းတွေကိုလက်ခံယူတာနဲ့ဖြန့်ဝေတာကိုကုလသမဂ္ဂကကြီးကြပ်မှဖြစ်တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကပြောကြားပါရယ်အစ္စရေးကိုပိတ်ဆို့ဆစ်ဆင်နေတဲ့ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အလွန်မင်းအကူအညီတွေလိုအပ်နေတာမို့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်မယ်နောက်ထပ်လမ်းကြောင်းတွေလိုနေသေးတယ်လို့အကူအညီပေးရေးဖွဲ့တွေကပြောနေပါရယ်ရှင
်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတနဲ့ပြိုင်ဘက်သမ္မတဟောင်းတို့နှစ်ချိန်စကားဆက်ထုတ်ဖို့ရှိပါတယ်နေမမာလာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကလာမယ့်ဇော်လ29ရက်နေ့စက်တင်ဘာလ10ရက်နေ့တွင်မှာနှစ်ချိန်စကားဆက်ထုတ်ပွဲကျင်းပဖို့သဘောတူလိုက်တာပါပထမဆုံးမျက်နှာချင်းဆိုင်စကားဆက်ထုတ်ပွဲကိုတော့အတ္တလန်တာပြည်နယ်စတူဒီယိုမှာကျင်းပဖို့သဘောတူလိုက်ပြီးပရိသတ်ကတော့ပါမှာမဟုတ်လို့မဟုတ်ဘူးလို့ဆွေးနွေးဘက်ကိုကြီးကြပ်စီစဉ်ပေးမဲ့ CNN သတင်းဌာနကပြောပါတယ်ဒုတိယစကားဆက်ထုတ်ပွဲကိုတော့ ABC ရုပ်သံကကြီးကြပ်ကျင်းပမှာဖြစ်ပါတယ်စကားစစ်ထုတ်ပွဲကျင်းပမယ်ဆိုတာကိုသမ္မတဘိုင်ဒန်ရောဒေါ်နယ်ထရမ့်ကပါနှစ်ဖက်လုံးကမနေ့ကကြေညာထားပါတယ်2020ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုရှုံးနေခဲ့တဲ့ဒေါ်နယ်ထရမ့်ကသူဒုတိယသတ္တန်အုပ်ချုပ်ခွင့်မရအောင်ရွေးကောက်ပွဲမှာမတမာမှုတွေနဲ့လိန်ညာခံခဲ့ရတယ်ဆိုပြီးဆက်ဆွဲပြောဆိုလာခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်မေလ16ရက်ကြာသပတေးညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရှင်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ရေးနဲ့အာဆီယံအစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်နိုင်မဲ့အခြေအနေတွေကိုစစ်ကောင်စီနဲ့အာဆီယံတာဝန်ရှိသူတွေနေပြီးတော့မှဆွေးနွေးခဲ့ကြပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အလောင်ကီယောင်ကစ်ကန်ဟွန်အာဆီယံအတွေ့အကြုံချုပ်ကီယောင်ကင်ဟွန်တို့ဦးဆောင်တဲ့အဖွဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်နိုင်တဲ့ပုံထုနေတော်ကနေပြီးတော့မှတွေ့ဆုံခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအာဆီယံအနေနဲ့ဒီကူညီဆောင်ရွက်ပေးသွားမယ့်အခြေအနေတွေကိုလည်းဆွေးနွေးကြတယ်လို့သတင်းမှအလေးထားဖော်ပြပါရယ်။အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီအကြီးအကဲနဲ့တာဝန်ရှိသူတွေကိုဖိတ်ကြားခြင်းမရှိဘဲနိုင်ငံရေးအရာကိုစားမပြုတဲ့သူတွေကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ထားပါရယ်။စစ်ကောင်ဆောင်တွေကိုအစိုးရကောင်ဆောင်တွေအဖြစ်အာဆီယံနိုင်ငံတွေကအတိအမှတ်မပြုတဲ့အတွက်အာဆီယံထိပ်သီးစည်းဝေးပွဲတွေမှာတက်ခွင့်မပေးတာဖြစ်တယ်လို့မနေ့ရောကမှဝန်ကြီးချုပ်တာဝန်ကနေအနားယူသွားတဲ့စင်ကာပူဝန်ကြီးချုပ်ဟောင်းလီရှန်လွန်ကစင်ကာပူသတင်းမီဒီယာတွေနဲ့မေလ10ရက်နေ့တုန်းကနောက်ဆုံးတွေ့ဆုံမေးမြန်းကမှပြောကြားသွားခဲ့ပါတယ်။လက်ရှိအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံကတော့ဒေတာရင်းအစည်းအဝေးတွေမှာစစ်ကောင်စီပါဝင်နိုင်အောင်နဲ့စစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အတိအမှတ်ပြုနိုင်ရေးပို့ပြီးတော့ကြိုးပမ်းသွားမဲ့ပုံရှိတယ်လို့ဒေတာရင်းအကဲခတ်တွေကသုံးသပ်ပါတယ်ရှင်။
ထိုင်းစုရကတော့ပြည်ပခါလာတဲ့အာဏာရှင်ဆန့်ကျင်သူတွေရောထိုင်းစုရကိုအာခံသူပြည်ပရောက်တွေပေါ်ပါပိုဖိနှိပ်လာတယ်လို့အစိုးရကစာထွက်လာပါတယ်။ပြည်ပကနေထိုင်းနိုင်ငံကိုလာရောက်နေထိုင်တဲ့အာဏာရှင်ဆွေရကိုဖိစံသူတွေအတွက်ထိုင်းနိုင်ငံဟာအန္တရာယ်ပုံများတဲ့နေရာဖြစ်လာပြီးထိုင်းနိုင်ငံကိုယ်တိုင်ကလည်းထိုင်းစုရကိုအာခံတဲ့ပြည်ပရောက်နေသူတွေပေါ်ဖိနှိပ်မှုတွေပုံများလာကြောင်းလူခွင့်ဆောင်ကြီးအဖွဲ့ HRW ရဲ့အစိုးရကစာတက်မှာဖော်ပြလိုက်တာပါ။2014ခုနှစ်တုန်းကထိုင်းအာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကတည်းကဒီအခြေအနေတွေစတင်ကြေကြောင်းထောက်ပြထားပါတယ်2019ခုနှစ်မှာတော့မမျှတဲ့ရွေးကောက်ပွဲတစ်ခုထိုင်းနိုင်ငံမှာကျင်းပခဲ့ပြီးပူချေဟောင်းပြည့်ချံဝချာယာရုပြန်ရလာကစစ်တပ်ထောက်ခံတဲ့ဆိုရခေါင်းဆောင်ဖြစ်နောက်ဒီနှစ်ယာရုဆိုက်ဝင်ခဲ့ပါတယ်နောက်ပြီးခဲ့တဲ့နှစ်အထွေထွေရွေးကောက်ပွဲတွေမှာပြည်ရဲ့ပါတီရှုံးနိမ့်ခဲ့ပေမဲ့လွတ်တော်ထဲမှာတော့အကြီးတဲ့နေရာတွေမှာပါတီဝင်တွေဆက်ရှိနေဆဲပါခင်ဗျာ
မြန်မာနိုင်ငံအပဝင်ဒီကဘာတဝမ်းမှာငြိမ်းချမ်းရရှိစေဖို့အတွက်ဆူတောင်းပေးကြဖို့ကက်သလစ်ဘာသာဝင်တွေကိုပေါ်ရဟမ်ဂျီဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေးမြန်မာနိုင်ငံတို့ကစစ်ပွဲထံခံရသူတွေအားလုံးအတွက်ဆူတောင်းပေးကြဖို့အတွက်ဗာတီကန်ကစိန့်ပီတာစင်ပြည်မှာပုံထုနေတော်ကအပတ်စဉ်ဆူတောင်းဝေးပြုပွဲအတွင်းမှာပေါ်ရဟမ်ဂျီကတိုက်တွန်းခဲ့တာဖြစ်ပါတယ
်။ Preghiamo per la pace. Non dimentichiamo.
ယူကရိန်းကသူရဲကောင်းတွေပါလက်စတိုင်းအစ္စရေးနဲ့မြန်မာနိုင်ငံတို့ကိုမေ့မထားပဲငြိမ်းချမ်းစေဖို့ဆုတောင်းပေးကြပါလို့ပေါ်ရဟမင်းကြီးကတိုက်တွန်းခဲ့ပါတယ်။စစ်ပွဲတွေကြောင့်ဒုက္ခခံစားနေရသူတွေအလုံးအတွက်စစ်ပွဲတွေအဆုံးသတ်ပြီးအလုံးစုံငြိမ်းချမ်းရေးအတွက်အလုံးဝိုင်းဝန်းဆုတောင်းပေးကြဖို့အတွက်ပေါ်ရဟမင်းကြီးကပြောကြားသွားခဲ့တာပါ။မြန်မာနိုင်ငံကို2018ခုနှစ်တုန်းကတွားရောက်ခဲ့မှုတဲ့ပေါ်ရဟမင်းကြီး Francis ဟာမြန်မာနိုင်ငံကစစ်ပွဲတွေကြောင့်မငြိမ်းချမ်းဖြစ်နေတဲ့ပြည်သူတွေအတွက်မကြာခဏလူသိရှင်ကြားဆုတောင်းစကားပြောကြားလေးရှိပါတယ်ရှင်။
မြန်မာဘာအာရှမှာအပူချိန်လွန်ကဲလာတာကလူတွေလောက်ရကြောင်ဖြစ်နိုင်ချေပိုများတယ်လို့အစိုးရကစားထွက်လာပါတယ်မြန်မာနိုင်ငံဘာဝင်အာရှတလှပြီးခဲ့တဲ့လကအပူချိန်လွန်ကဲပြီးရာသီဥတုံဆူဆူဝါးဝါခန်းစားခဲ့ရတာဟာလူတွေကိုယ်တိုင်ဖန်တီးမှုကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်နိုင်ချေပိုများတယ်လို့သိပ္ပံပညာရှင်တွေကမနေ့ကအစိုးရကစားထုတ်ပြန်လိုက်တာပါဧပြီလအတွင်းမြန်မာလာအိုစ်ဗီယက်နမ်နိုင်ငံတွေမှာအပူဆုံးရာသီဥတုံခံခဲ့ရပြီးအိန္ဒိယနိုင်ငံမှာလည်းအပူချိန်45.5 degree centigrade ဖြစ်တဲ့114 degree Fahrenheit ထိရောက်ခဲ့ပါတယ်။ကျောင်းတွေပိတ်ခဲ့ရသလိုအပူတန်းကြောင့်ဖြားနာပြီးလူတွေရာနဲ့ချီသေဆုံးခဲ့ရတာကို World Weather Attribution Group ရာသီဥတုအခြေအနေတစ်ချက်စောင့်ကြည့်ရေးအဖွဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကျောင်းတွေပိတ်ခဲ့ရပြီးကျန်းမာရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်ခဲ့ရသလိုလက်စစ်တရားကိုလည်းအလှည့်ချပေးခဲ့ရပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသတော်ရှင်များခင်ဗျာ VOA American တန်ရဲ့မေလ16ရက်ချက်သားရီညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ကရင်ဘက်မြဝတီကရွှေကုတ်ကိုကြားဖြန့် online လင်လယ်ဂိုင်းတွေထွက်ခွာသွားဖို့ BGF နဲ့ကြားဆောင်တက်လိုက်နှိုးဆော်နေတာပါကရင်ပြည်နယ်မြဝတီခရိုင်အတွင်းကရွှေကုတ်ကိုမြို့မှာရှိတဲ့ online လင်လယ်ဂိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ကြားဖြန့် online လင်လယ်ဂိုင်းတွေထွက်ခွာပေးကြဖို့မေလ15ရက်နေ့ကနေကြာဆောင်တက် BGF ကလိုက်လံနှိုးဆော်တာပိုစတာကတ်တာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေလုပ်နေတာဟာကရင်ပြည်နယ်အစိုးရအဆက်ဆက်နဲ့နေကြာဆောင်တက်တွေကသိရှိထားပြီးသားလို့ဒေသခံတွေကပြောပါတယ်။မရေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာရှိတဲ့ online လင်လယ်ဂိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကလင်လယ်လုပ်ငန်းလုပ်ကိုင်နေသူတွေထွက်ခွာပေးကြဖို့နေကြာဆောင်တက် BGF ကမေလ15ရက်နေ့ကအတန်ချက်ဆက်မိုက်တွေနဲ့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေလုပ်နေတယ်ဆိုပြီးနေဆက်နေဒေသခံတဦးက VOA ကိုပြောပါတယ
်သူတို့ပြန်ကြဖို့စာပိုက်စာဟောစာပိုက်တွေလက်ကတ်တာဟိုစာပိုစတာအကြီးတွေပေါ့အဲ့ဒါအင်းနဲ့လက်ကတ်တာကတ်ပြီးတော့နောက်ပြီးတော့သူလိုက်ပြီးတော့မိုက်တွေနဲ့လိုက်អော်တယ်ပေါ့အဲ့လိုမျိုးပုံစံမျိုးလုပ်နေတာမှာအဓိကလုံချိုကြီးယူပေးထားတာက PJ ကလုပ်ပေးထားတာလေ PJ ကသူကဘယ်လိုပြန်ဖို့မလဲသူကတရားမဝင်လမ်းကြောင်းနဲ့ပြီးတော့ဒီ PJ တွေဝင်လာတာရှိတယ်ဝင်လာတာရှိတဲ့အခါကျတော့ဒီပြုတ်တွေသူတို့ဘလို့နီးနဲ့ပြန်ပို့မယ်ဆိုတာပဲစဉ်းစားရမှာပေါ့ဆိုလို့ဒီဥစ္စာကအစိုးရ
ရွှေကုတ်ကမြို့သစ်စီမံကိန်းကို2018ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့နေကြားဆောင်တပ်ဖွဲ့နဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့တရုတ်ကုမ္ပဏီပိုင်းယာထိုင်းနိုင်ငံတကာဥပိုင်အုပ်စုကပူးပေါင်းလုပ်ကြတာဖြစ်ပါတယ်ဒီစီမံကိန်းစပြီးတဲ့နောက်2018ခုနှစ်လောက်မှာတရုတ်လူမျိုးအများအပြားဝင်ရောက်လာခဲ့ပြီးအဆောက်အဦတွေကိုစောက်လုပ်တာတွေကိုစတင်ခဲ့ပါတယ်အခုဆိုရင်အဆောက်အဦတွေအတော်များများရှိပြီးတရုတ်စာပါတဲ့ဆိုင်တွေအများအပြားရှိလာတာပါဒီအတွက်အဲ့ဒီနေရာကို China Town တရုတ်မြို့တော်ဖြစ်လဲလူသိများလာပါတယ်အဲ့ဒီနောက် online လိမ့်လဲဂိုင်းတွေလူပုံကူးမှုဂိုင်းတွေနဲ့ရာသွေးမှုတွေအခြေချလုတ်ကင်လာတယ်လို့လည်းနိုင်ငံတကာကဝေဖန်ခဲ့ပါတယ်ဒါတွေဟာမြန်မာပြည်မှာအစိုးရအဆက်ဆက်ကသိရှိနေတာဖြစ်ပြီးခွင့်ပြုထားတဲ့အတွက်ဒီလောက်ထိကြီးထွားလာတာလို့လေဒေသခံတွေကဆိုပါတယ
်အဆက်ဆက်ဥမာတက်လာတဲ့ဝန်ကြီးချုပ်တွေဟာဆိုရအပီဂျီရဲ့တွေအကုန်လုံးဝန်ထမ်းတွေအားလုံးကဒီပဲဒီမှာကြီးတဲ့တရုတ်တွေအကုန်လုံးဒီလုပ်ငန်းတွေလုပ်ဖို့တကူအဓိကကသူတို့လုံခြုံရေးယူဝေးထားတယ်လုံခြုံရေးယူဝေးထားပြီးတဲ့ခါကျတော့အပေါ်ပိုင်းတွေအောက်ပိုင်းတွေအကုန်လုံးတိတာပဲဒေသကဒီဥစ္စာကဘယ်လိုမျိုးပြောမလဲဆိုတော့တိတိနဲ့လုပ်နေတဲ့လုပ်ငန်းခွင့်ပြုထားတဲ့လုပ်ငန်းကြီးတခုပဲလေအခုရသူကဒီအနောက်ဘက်ဆီကရှာစားနေကြတာ
။နိုင်ငံပေါင်း30ကျော်လောက်ကလူတွေဟာအဲ့ဒီ online လိမ့်လေခိုင်းနေမှာရောင်းစားခံရတာနှိမ့်ဆက်ညှဉ်းပန်းခံရတဲ့အချက်လက်တွေမှတ်တမ်းတွေကိုနိုင်ငံတကာကအစိုးရတွေနဲ့နိုင်ငံတကာကသတင်းတွေမှာခက်စိတ်စိတ်ထုတ်ပေါ်လာတာလည်းတွေ့ရပါတယ်။အင်ဒိုနီးရှား၊ဗီယက်နမ်၊ယူဂန်ဒါစတဲ့နိုင်ငံသားတွေကိုလည်းသူတို့အစိုးရတွေကအဲ့ဒီနေရာတွေကနေကယ်ထုတ်တာတွေလည်းလုပ်ခဲ့ပါတယ်။နောက်ထပ်လည်းရောင်းစားခံရသူတွေရှိနေသေးတယ်လို့လည်းနိုင်ငံတကာအစိုးရတွေကဆိုပါတယ်။တရုတ်နိုင်ငံကအလို့ရှိနေတဲ့သူတွေ၊ထိုင်းနိုင်ငံကအလို့ရှိနေတဲ့သူတွေဟာအဲ့ဒီလိမ့်လေခိုင်းနေမှာရှိနေတဲ့အတွက် တရုတ်ထိုင်းနဲ့အမေရိကန်တို့ကလည်းအဲ့ဒီနေရာကိုအာရုံစိုက်လာကြပါတယ်အဲ့ဒီနေရာကိုညှိငှားရမ်းပေးတာအွန်လိုင်းလိမ်လည်ခိုင်းတွေလုပ်နေတဲ့အဆောက်အဦတွေကိုလုံခြုံရေးယူပေးတာတွေကိုနေကြားဆောင်တက် BGF ကလှုပ်ဆောင်ပေးပြီးလစဉ်ဘန်းငွေတန်းနဲ့ချီပြီးဝင်ငွေတွေရနေတယ်လို့လည်းနေကြားဆောင်တက်ကတာဝန်ရှိသူတချို့စီကနေသိရှိရပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဲ့ဒီရွှေကုတ်ကိုမြို့သစ်ထဲကအွန်လိုင်းလိမ်လည်ခိုင်းတွေကိုတော့ထိုင်းတရုတ်အမေရိကန်ပါဝင်နိုင်ငံတကာကထိရောက်စွာအရေးယူနိုင်ရေးဖိအားပေးမှုတွေဖြစ်လာပြီးတဲ့နောက်အွန်လိုင်းလိမ်လည်ခိုင်းတွေရာဇဝတ်ခိုင်းတွေကိုလက်နက်ကင်အင်အားနဲ့စောင့်ကြပ်ပေးနေတဲ့ကရင်နယ်ခြားဆောင်တပ်ကတရားမဝင်နိုင်ငံသားတွေကို6လအတွင်းထွက်ခွာသွားဖို့အတွက်မေလ3ရက်နေ့ကစာတစောင်ထုတ်ပြန်ခဲ့ပါတယ်။အခုအခါမှာတော့ထွက်ခွာဖို့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေကိုလှုပ်လာတာဖြစ်ပါတယ်။မကြသေးခင်အေဘီလာကမြောက်ပြည်မြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွှေကုတ်ကိုမြို့တစ်ကလောင်းကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကြာဆောင်တပ်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်နယ်ခြားဆောင်တပ် BGF ကခေါင်းဆောင်3ဦးပါဝင်တယ်ဆိုပြီးတော့ USIB အဖွဲ့ကအေဘီလာ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဗိုလ်မှူးကြီးစောချစ်သူနဲ့ဗိုလ်မှူးတင်ဝင်းတို့ကတော့အွန်လိုင်းလေလေကိုင်းကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရချပေးတာလုံခြုံရေးအကာအကွယ်ပေးထားတာတွေတခြားအကူအညီပေးမှုတွေလှုပ်ဆောင်နေပြီးမြောက်ရီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်လို့လည်း USIP ကပြောဆိုထားပါတယ်ရှင
်ဒီရွှေကုတ်ကိုကကြားဖြန့်အွန်လိုင်းလိမ်လည်ခိုင်းတွေထွက်သွားဖို့ BGF ကလိုက်လံလှိုးဆောင်နေတာမှရေးမှာပြောပြပေးခဲ့တာပါအခုတော့ KIA ကချင်စေဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးရဲ့စာပနာအခမ်းအနားလိုက်စားမှာကျင်းပခဲ့တာပါKIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးရဲ့စာပနာခန္ဓာကိုဒီနေ့ဌာနချုပ်လိုက်စာမှာကျင်းပခဲ့ပါတယ်ဒုဗိုလ်ချုပ်ကြီးခေါလုံးကွယ်လွန်တာဟာ KIA အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပေမဲ့စီရေးစီမံချက်တွေကိုတော့ဆက်လုပ်သွားမှာဖြစ်ကြောင်းနဲ့စီဦးစီးချုပ်သစ်ကိုဘိုးကော်မတီကရွေးချယ်ခန့်ဖို့ရှိနေကြောင်း KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်ရန်ကုန်ကပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးဟာအသေးရောဂါကိုနှစ်ကာလအတန်ကြာခံစားရပြီးဒီလ23ရက်တနင်္လာနေ့ညနေကကွယ်လွန်ခဲ့တော့ပါသူ့ရဲ့ဇာပနအခမ်းအနားကိုဒီကနေ့မနေ့ကစတင်ကျင်းပပြီးညနေ3နာရီလောက်မှပြီးဆုံးခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ခန္ဓာကတော့ဒီမနေ့ကနေ့လောက်ကဖြစ်ပါတယ်အခုတော့အလုံး PBC ဖြစ်ပါတယ်ကျွန်တော်တို့KO ဖွဲ့စည်းကနေတော့ဒုက္ခပေါ့နော်ကိုချုပ်ကြီးကွန်တန်ကမ်ချောင်းသူစီဦးဆောင်ပေးမှာအခုကောမဒီကိုလည်းအလုံးပါပါတယ်အဲတခြားအဖွဲ့အစည်းတွေကလူကြီးတွေကတော့မလာကြပါဘူးလန်ဒန်စစ်တော်ရဲ့အခက်အခဲကြီးရှိနေလို့ထင်တယ်အမေဖွဲ့စည်းတီးကနဲ့တွန်းတော်တွေပို့ပြီးမှဝန်내ချောင်းတွေပေါ့နော်အဲ့ဒါတွေကတော့တော်တော်များများကတော့ပို့ချပါတယ်
စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါင်လုံးကွယ်လွန်တာဟာ KIA အတွက်ဆုံးရှုံးမှုကြီးဖြစ်ပေမဲ့သူရဲ့လှုပ်လှဆလုပ်ငန်းတွေကိုဆက်လုပ်သွားမှာဖြစ်ကြောင်းပုံမူရင်းတို့ကပြောပါတယ်
သူကတော့အဓိကစစ်ပိုင်းဆိုင်ရာတွေကိုတာဝန်ယူတယ်ဆိုတော့အခုကျွန်တော်တို့စစ်ဆင်ရဲလည်းလုပ်နေတဲ့အချိန်ကာလမှာသူကဆုံးသွားတယ်ဆိုတော့ကျွန်တော်တို့တွေ့ရဆုံးရှုံးမှုကြီးတစ်ခုတော့ဖြစ်ပါတယ်ဒါပေမဲ့သူရဲ့လက်စာတွေကိုတော့လုတ်တင်လုတ်ဖိုက်တာဟာဒီကတော့ကျွန်တော်တို့ဆက်လုပ်မှာဖြစ်ပါတယ်ရချိုင်းသွားမှာကတော့မဟုတ်ပါဘူ
းဒီကနေ့မှာတော့ KIA တပ်ဖွဲ့တွေကတနိုင်းမြို့နယ်ကစစ်ကောင်စီရဲ့နမ်ဘူတက်စကန်ကိုတင်ယူခဲ့တယ်လို့မိုးမောင်းတဲ့မန်စီဒေသတွေမှာလည်းထိုးစစ်တွေဆက်လက်ဆောင်ရွက်နေပါတယ်လက်ရှိမှာစစ်ဦးစီးချုပ်အသေးရွေးချယ်ခန့်တာမရှိသေးပဲဒါကိုဗဟိုကော်မတီကဆုံးဖြတ်သွားမှာဖြစ်ကြောင်းဆက်ပြောပါတယ
်အာမရွေးသေးပါဘူးအဲ့ဘလို့ကြာမှလည်းဘယ်လိုရွေးမှလည်းဆိုတာကတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါကဗဟိုကော်မတီရဲ့ဆုံးဖြတ်ချက်ပေါ်မှာပဲဒီရွေးချယ်ရမှာဖြစ်ပါတယ်
လက်ရှိ KIA ရဲ့ဒုစီဦးစီချုပ်တာဝန်ကိုဗိုလ်မှူးချုပ်အောင်ဆိုင်လာနဲ့ဗိုလ်မှူးချုပ်နော်တောင်တို့ပူးတဲ့တာဝန်ယူရတာလည်းဖြစ်ပါတယ်။ကွယ်လွန်သွားတဲ့ဒုဗိုလ်ချုပ်ကြီးခေါင်လုံးဟာ2023ခုနှစ်နတ်ဆန်မှာ KIA စီဦးစီချုပ်တာဝန်စတင်ထမ်းဆောင်ပြီးသူ့တာဝန်ယူစဉ်ကာလမှာ KIA အတွက်ကြီးမားတဲ့အောင်မြင်မှုတွေရယူနိုင်ခဲ့တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။တချိန်တည်းမှာတော့သူကအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဒေသမှူးအဖြစ်လည်းတာဝန်ယူပြီးမြန်မာပြည်အထက်ပိုင်းဒေသက PDF တပ်ဖွဲ့တွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒုဗိုလ်ချုပ်ကြီးခေါင်လုံးစာပနအခမ်းအနားကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကန့်တန်အန်းနဲ့ရခိုင်အပါဝင်ညီနောင်မဟာမိတ်၃ဖွဲ့ NCA အပြည့်ရတိုင်းဒေသမဟာမိတ်၇ဖွဲ့ចောင်းသားတက်မတော် ABSDF ချင်းမျိုးသားတက် UCNF KND အမျိုးသားတိုးတက်ရေးပါတီ KNPP ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO နဲ့ရခိုင်မျိုးသားအဖွဲ့ချုပ် ANC စတဲ့အဖွဲ့တွေကဝန်ထမ်းကြောင့်တုံ့ဝန်လာပေးပို့ခဲ့ပါတယ်ခင်ဗျာ
KIA စီယူစီချုပ်ဒီဘိုချုပ်ကြီးခေါလင်းရဲ့စာပနာခန္ဓာကျင်းပခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ကရဘကစကန်သိန်းတိုက်ပွဲတစ်ခုအတွေ့အကြုံမှာကင်းနီပြည်လို့ခေါ်တဲ့ကရပြည်နယ်တဲ့တန်လွင်မြေရှိဘက်ခြံကိုကင်းနီမဟာမိတ်ပူးပေါင်းတပ်တွေကထိန်းချုပ်ထားနိုင်ပြီလို့တာဝန်ရှိသူတွေကပြောပါတယ်ဒီနေ့စမ်းပိုင်းမှာပဲအခုလိုအရှိဘက်ခြံကိုစွန့်မိုးနိုင်ဖို့မဟာဗျာရရေးပါတဲ့စစ်ကောင်စီရဲ့ဘောလခဲ၁၂မိုင်စခန်းကိုကင်းနီတပ်ပေါင်းစုကသိမ်းပိုက်နိုင်ခဲ့တာပါဒီ၁၂မိုင်စခန်းကိုဘလို့သိမ်းပိုက်ဘလောက်ပြင်ဆင်ခဲ့ရတာကိုကိုအောင်ကစခန်းကိုသွားပြီးကရင်ပြည်ပေါင်းတပ်တာဝန်ရှိသူတွေကိုမေးထားပါတယ်ခင်ဗျာ
ဒီနေ့မှာတန်လွင်မြင့်ဟိုတလောကတင်လိုက်တဲ့ဆန်နမိုင်ကိုဘောကဲဆန်နမိုင်ကိုရွာတစ်ဖက်မှာအဲ့ဒီဘက်သွားမလို့ဆိုတော့အခုမနေ့ဆော့ဆော့လူစုနေတာကရင်ပြည်မှာအထူးသဖြင့်ဒီတေးလေးလုံးစစ်စင်စားကြတဲ့ဟာကရင်ပူပေါင်းတက်တွေနဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေတော်တော်ဖြစ်ခဲ့ပါတယ်။ဒီပြည်နယ်မြို့တော်လိုက်ကောင်မှာဆိုရင်လည်းမြို့တစိမ့်တစ်တောက်ကိုဒီကရင်ပူပေါင်းတက်တွေကထိချုပ်ထားနေတယ်။နေဆက်မှာဆိုလို့ရှိရင်နေဆက်မြို့ကိုထိချုပ်ထားပါတယ်။သူတပြင်းဒီတန်လွင်မြင့်ရှိပဲချမ်းမှုဘူးခါမှာဒီကရင်လက်နက်ကင်တက်တွေကစုမှုထားပါတယ်။ဒီမှာဆက်လိန်နဲ့ဒုနာကြီးလောက်စီရပါတန်လိုင်းကိုဆန့်ပြီးတော့တက်မှာ
ဘာကိုပြန်မလာလဲ။ဟုတ်။မရှိတော့လို့လား။အဲ။ဘာစို့ဘာလို့ဘုတင်ရွေးတက်တာတပည့်။ဒါပဲဝယ်ရုပ်ပဲပြန်ပြီ။ငါချမ်းမဲဝယ်ရုပ်မရဘူး
။
ကိုဘာလဲ။ရုရှားပမာဏမှာပြန်ဝယ်ရွှေ။ဟာ။ဟောတယ်ဒီလေ။
哦ကျွန်တော်ရောက်တဲ့နေရာကတော့ဘောလက်ခဲ12မိုင်ကိုနေရာပါဒီစခန်းကိုတင်ဖို့အတွက် KNTLF ကရင်ပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဖွဲ့ KNTF နောက်တစ်ခုက PDF နောက် KA ကရင်ပြည်လူသားများတုတ်တဲ့ပါတီအဖွဲ့တွေဝိုင်းပြီးတော့ဒီစခန်းကိုတင်ခဲ့တာပါ ဆိုဒီစခန်းကိုတင်လိုက်နိုင်တဲ့အတွက်ဒါကိုယ့်ဘက်ကစီးရီးရဘလောက်ထိအသာစီးရသွား
သာစီးရတယ်ဆိုတာကတော့ဘယ်လိုလဲကျွန်တော်ညွှန်ဒီတကယ်ပြောကြတဲ့ကောင်းပေါ့ဟိုဒီဖက်လည်းနေတယ်ဒီဖက်လည်းနေတယ
်ဟာ
ဆိုတော့ဒီကြောပေါ်ကျွန်တော်ရပြီဆိုလို့ရှိရင်စီးရရကဟိုဘယ်လိုပြောမလဲပို့ပြီးတော့စုံမနိုင်ဟ
ာ
ဒီပြောကြတဲ့ကောင်းနဲ့ဖြစ်တယ
်
ဒါကြောင့်ဒီကောင်းရပြီဆိုလို့ရှိရင်ဒီဘော်ကဲတော့လည်းကျွန်တော်ဟိုစုံမလို့ရတော့
ဟာ
အဲ့ဒီကမျိုးပေါ့စီးပြောရကြည့်မယ်ဆိုရင်တော့ဒီလိုဖြစ်တယ်ဒါကြောင့်ဒီစကားလည်းသူတို့အဓိကလက်မလို့တာဒီသူတို့ဒီစက်တွေတိုက်ရှိရောအဲကြောင့်ဒီစက်တွေတိုက်နေအဓိကသူတို့မရရောက်ထင်းတယ်ဒီစက်တွေကဟိုးဒီနေစားဟိုဘလောင်းပေါ်တလင်စစ်ချဟိုရှိတဲ့တားတွေကိုကိုလိုအခြေဆက်လို့ရတယ်အ
ာ
အဲ့လိုရတော့ကျွန်တော်တို့ဒီစက်နေမှစကားရလဲရရောဟိုဘလောင်းဒေသမှာပေါ့ဘီဘီ30တို့ဖက်မှာပေါ့နော်ကြံပစာကြီးတို့ကိုအုံတို့ပြောနေနေတခါလဲတော့ဒီစကားစကားနော
်အဘိဇေနောက်မှာလည်းပတာဦးအဘိ
ဒီ
မှာနေနေသူသွားတော့ခုနဥစ္စာပဲလေဆရာ
ဒီက
ဒီနောက်မှာဟိုဘာသာလဲကျွန်တော်တော်တော်ရယ်ရှိရတာကြတော့အဲ့ဒီဟာကိုမိပေးဖို့တက်တာမိဆက်ဒီထဲမှာထားတာဟိစကန်ကပြွာမြောက်စကန်ခုဖြစ်တဲ့အတွက်လဲခုနကဒီကွန်ထရိုးတာဝါတိုင်းအတွက်ပေးတဲ့မိဆက်တွေအောက်မှာထိုင်ထားတဲ့ဆက်တွေကိုအကွယ်ပေးလို့ရအောင်ဒီတန်ကောင်ဒီမှာအဆက်ဆက်ထပ်ပြီးတော့စောက်ထားတာစစ်ကျင်ကြောက်တဲ့တုံးမြောက်
ဒီတူကမနာရောဆင်းဆဲအောက်မှာဆိုရင်တမီတာလောက်ရှိတယ်။ဘောကတော့တပေးကြောကြောနှစ်ပေးလောက်ရှိတယ်။ဒါတော့ရရှိတယ်။အော်တော့ဒီအခေါ်ရခတ်တယ်။ဘာနိုင်လေကျွန်တော်တို့ရေပေါ်မှာပန်းပန်းကောင်းဆိုချက်စီးသေးရောက်ပြီ။အော်ဒီမှာပြောချသွားတယ်။
ဒီနမှာမဆွဲနိုင်ဘူးဟုတ်ကဲ့ဒီဒီဘာကြည့်တယ်လို့ねဒီဥပါဟဲနေပါတော့ဟုတ်ကျွန်တော်ပြောနေနမှာကြားကြားတဲ့အပြောင်းနေမှာအော်ကြားတော့အဒီအနေပေါ်ပြီးဘယ်လိုမှဆွဲလို့မရဘူးဒီနမှာပြောလဲထိတယ်ကြားတယ်ဒါပေမဲ့အကျော်ဆွဲနေအော်ဒီနမှာကြားနေပြောကြတော့ဆွဲလို့မရဘူးဆွဲလို့မရတော့နောက်ဒီကောင်တရားနဲ့ကြည့်တော့မရှိတော့ဒီအဲ့နမှာတွားပြီးတော့မြုံနေ
အဲ့မှာသူတို့မျိုးနဲ့ဟာရှိအော်အဲ့ပါမတ်ခေါ်ဆိုရင်ကျွန်တော်တို့ဒရုန်းနဲ့ကြည့်တာဆန်ငါးရောက်တယ်ဗျနော်တလုံးနဲ့မဟုတ်ဘူးဟာကျွန်တော်တို့ကလောဟာစစ်စလောကြည့်တာတပတ်တူအော်အဲ့လိုကြည့်ရှာ
ဒီစရမိုင်ကောကဒီဂရနီပီထဲမှာနောက်ဆုံးတင်ထားတဲ့စကန်နော်
ဒီအဲ့လိုပြောမှာပေါ့နော်အော်ဒါဒီစက်မလဲသူကဒီခါဒါကြတော့ဒီကောင်ကအော်အော်ဒါဒီစက်မလဲမှာအဲ့ဒါရှိလို့တော့ကျွန်တော်တို့ခါနေရတာနော်ဆိုလေခက်ခဲမျိုးကျွန်တော်ဒီစကားကြောင့်ပဲဒီကလာဒီလမ်းမရှိတော့ကျွန်တော်မေးလာတယ်ဟုတ်ကဲ့ဒါတက်တက်မထိုင်တော့ဖွားထိုင်တော့ဘာပဲလို့ဒီခုနကကြိတ်ခါထောက်ပံ့မှုကစားပေါ့နော်စာလင်မြေဘေးမှာဆိုလို့ရှင်အဓိကကြားတဲ့နေရာတွေကအခု
ที่สนามไม่กงยาบีซะรอนอกปาซ้องจําเนาะตะกวยโซยี่ตะกวยโซจนเราอยู่ตะกวยในเนี่ยเสร็จดีตะคู่ไปจําเนาะโหมลางวะมลางคุณน่ะกูใหม่กูใหม่สกันเนาะกูไปจําเนาะโอเอาไปโอเอาไปโซยี่ปาซ้องดาเว้จําน่ะมูหมอชี้อยู่ว่าแล้วก็ลงชี้อยู่ปี้ๆอ๋อเฟลิซิเบิลเนี่ยบ่มีจําอ๋อเอาแต่ดรอนอยู่เนี่ยจะไล่ๆมาสกันไล่ๆ ခုနကဟိုစောက်တယ်ပါလက်မှတ်ပြောတာမဟုတ်ဘူးရရလေဟိုကတော့အရှိရှိအောင်တန်းတကဲဟိုဖက်ကေဂျီပြောရင်မယ်ဆိုတာ3.8ပဲရှိရတယ်ဟုတ်ပါရှိတယ်သူကဘောတိဒီဘောင်းလေးရားပဲလေကြောဟိုပါအစားတော့ပါတယ်ဟိုဘောဝတ်ဆန်ချင်းလားဟိုဒီအမှန်ကိုအခုခါမှာတော့ဒီဂရနီမာမေးပူပေါင်းတက်တွေဟာဖာဆောင်နဲ့လိုက်ကို တိမ့်ပိုင်နိုင်ဖို့ဆက်လက်စူးစမ်းနေတယ်လို့လည်းပြောပါတယ်။ဒီမကြာခင်ကဆိုရင်လည်းဖာဆောင်ခြေစိုက်တရင်ပြင်မကကာကင်းယူထားတဲ့နေရာတချို့ကိုတိမ့်ပိုင်နိုင်တယ်လို့လည်းဆိုပါတယ်။ဒီစစ်ကောင်စီဘက်ကတော့ဂရင်းနီပီကနေမီစူးမှုမှုအခြေအနေနဲ့ပတ်သက်ပြီးတော့အပီးစိတ်ထုတ်ပြန်ပြောကြားထားတာတွေတော့မရှိပါဘူး။ကြရပဲပေါ်လက်ခဲကစနမိုင်စခန်းတိမ့်တိုက်ပွဲအတွေ့အကြုံကိုအောင်ပြောပြခဲ့တာပ
အခုလိုတင်လာတဲ့အပီမှာတော့မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဥအောင်ခရဲမြမရေးသုံးသက်ချက်နောက်ကျမိုင်ခဏနဲ့နေဆက်တိုင်းရင်းသားတွေပြေးပို့တဲ့တိုင်းရင်းတင်လာစတဲ့ချက်သာရင်းညပတ်စဉ်ခဏတွေဆက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုံးမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါနေမေလ16ရက်ချက်သာရင်းညပိုင်းအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေ line to meter 3252တို့ကနေည10:00နာရီဆက်ပြီးတော့ direct ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာတွေကလည်း message ကနေဆက်သွယ်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျသာရေးညတိုင်းထုတ်လင့်ပေးနေကြပတ်စင်ခန္ဓာတွေကကျွန်တော်ပြပြနေကြကျမ်းမိုင်ခန္ဓာနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စကိုင်းတိုင်းကစင်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်စကိုင်းတိုင်းမှာ Federal Unit တည်ဆောက်ရေးအတွက်စင်ခေါ်မှုအများအပြားကိုရင်ဆိုင်နေရကြောင်းဦးအောင်ခင်ကရေးသားတင်ဆက်ထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တိုင်းတိုင်းမှာဆင်အာနာရှင်တိုက်ဖျက်ရေးအရှိန်အဟုန်ပြင်းထန်နေတာကိုလူသိများပါတယ်အခုအထိစစ်ကောင်စီစန့်ကျင်ရေးပြည်သူဆန္ဒပြပွဲတွေကျင်းပနေတုန်းပါပဲစစ်ကောင်စီရဲ့ဖိနှိပ်ညှဉ်းပန်းမှုကိုအများဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်လူခွင့်ရေးချိုးဖျက်ခံရမှုအများဆုံးဖြစ်တယ်လို့မနစ်ကထုတ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မနစ်ကတတ်ခံလိုက်ရတဲ့အရတား1300ကျော်မှာစကိုင်းတိုင်းကတင်1000ကျော်ပါဝင်ပါလေဒါပေမဲ့စကိုင်းဟာမတွတ်မဆုတ်စစ်အာဏာရှင်ခြေမုံရေးတိုက်ပွဲကိုဆင်နွှဲနေတုန်းပါပဲနိုင်ငံရေးစစ်ရေးစီးပွားရေးလူမှုရေးဆိုင်ရာစိန်ခေါ်မှုမျိုးစုံကိုရင်ဆိုင်ရင်း Federal Democracy စနစ်တည်ဆောင်ရေးအတွက်ကြိုးပမ်းနေပါတယ်ကြာကာလဖွဲ့စည်းပုံချုပ်ပုံအခြေခံဥပဒေကိုရေးဆွဲမဲ့58ဦးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းစကိုင်းဖက်ဒရယ်ယူနစ်ကဖေဗရူလာကကြေညာပါတယ်အွန်လိုင်းကလုပ်တဲ့အစီအစဉ်မှုနယ်မြေတွေမှာလက်တဲ့လုပ်ဖို့အခက်အခဲရှိနိုင်တယ်လို့ဒေသခံအဖွဲ့18ဖွဲ့ကကန့်ကွက်တာမျိုးကိုဆွေးနွေးဖြေရှင်းပြီးဒီမိုကရေစီစနစ်ကိုလက်တွေ့ကျင့်သုံးဖို့ကြိုးပမ်းနေပါတယ်မတူတာကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းတဲ့ဓလေ့ကိုပြုစုပြောထောင်ဖို့လိုပါတယ်ပြောင်းချစစ်ကံဤတမယိုးချစစ်ပွဲအဆင့်ကိုကူးပြောင်းလာမယ်လို့မျှော်လင့်သူတွေဟာမျိုးသိမ့်တိုက်ပွဲဆင်နွှဲနိုင်လိမ့်မယ်လို့မျှော်လင့်ကြပါတယ်။ဒါပေမဲ့လက်နက်ခဲယံလိုအပ်ချက်ရှိနေတဲ့တွန်လိုင်းတပ်တွေအတွက်မျိုးသိမ့်တိုက်ပွဲဟာအပြောလွယ်သလောက်လုပ်ရခက်လိမ့်မယ်လို့ဇန်နဝါရီလ12ရက်နေ့ထုတ်ဒူမီစာဆောင်မှာသုံးသပ်ပါတယ်။စစ်ကောင်စီရဲ့စစ်ကြောင်းတွေကိုဟန်တားနိုင်ဖို့တောင်းအခက်အခဲရှိနေပုံရပါတယ်။မကြာမီကပဲရန်ရရှိတဲ့စစ်ကြောင်းကမ်းပလူမြို့နယ်ကိုဝင်ရောက်ပြီးအထိုင်ချကြောင်းဧပြီလ29ရက်နေ့ထုတ်ဧရာဝတီမှာပေါ်ပြပါတယ်ဧပြီလ13ရက်နေ့ကလည်းအရာတော်မြို့နယ်အနောက်မြောင်ပိုင်းကကျေးရွာအပြုတ်ကိုစက္ကဆစစ်ကြောင်းဝင်လာပြီးရွာသားအချို့ကိုတတ်ပြတ်ပြီးအိမ်တွေကိုမီးရှို့သွားပါတယ်ဒေကြောင်းကလည်းတိုက်ခိုက်တဲ့အတွက်အရသာအသေးပြောက်ရှိပါတယ်စစ်တပ်ကမီးရှို့တဲ့အိုးအိမ်ပေါင်း 9,000 နီးပါးရှိလို့မီးရှို့ဖြစ်စည်းခံရမှုအများဆုံးဒေသလည်းဖြစ်ပါလေ။စစ်ရှောင်တဲ့ဒုက္ခတဲ့ဥယျကလည်း9သိန်းလောက်ရှိနေပါပြီ။တပီလုံးကစစ်ဘေးရှောင်ဥယျရဲ့40ရာခိုင်နှုန်းကစကိုင်းတိုင်းမှာရှိနေပါလေ။စကိုင်းတိုင်းမှာမြို့နယ်38နယ်လူဦးရေ5သန်းကျော်ရှိတာမူစစ်ရေးနိုင်ငံရေးမှာစုစည်းနိုင်ရင်စုစည်းနိုင်တယ်လို့အင်အားကြီးမားလာမဲ့ဒေသဖြစ်ပါတယ်။နမေအမျိုးမျိုးနဲ့ဒေတာအလိုက်ဖွဲ့စည်းထားတဲ့တော်လိုင်းအဖွဲ့ပေါင်း90နီးပါးရှိကြောင်းသိရပါတယ်။မြို့နယ်တနင်္လာမှာအနည်းဆုံး5ဖွဲ့လောက်ရှိပြီးတော်လှန်စစ်ဆင်နွှဲနေကြပါတယ်။အရှိန်အဟုန်အပြင်းထန်ဆုံးလို့ဆိုနိုင်ပါတယ်။တပြည်လုံးမှာဖြစ်ပွားနေတဲ့တိုက်ပွဲစုစုပေါင်းရဲ့35ရာခိုင်နှုန်းဟာ စကိုင်းတိုင်းမှာဖြစ်ပွားနေတာပါ။ဒါကြောင့်ဒေသတင်ညာရေးကိုစက္ကစဝန်ကြီးချုပ်ဦးမြတ်ကျော်ကမကြာခဏပြောနေတာဖြစ်ပုံရပါတယ်။ပေါ်လှန်ရေးလှုပ်ရင်ရန်ကုန်ွေလိုပါတယ်။ဒါကြောင့်ရန်ကုန်ွေရှာတဲ့စစ်စေးရေးဂိတ်တွေစကိုင်းတိုင်းမှာအများဆုံးလို့မလကိုရင်နေထုတူမီတော်လှန်ရေးစာဆောင်ကဆိုပါတယ်။လမ်းပေါ်မှာသွာလာနေတဲ့ကားတွေကိုဆက်ကြီးခောက်တာဖြစ်ပါတယ်။ NUG ကာကွယ်ရေးဌာနနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဌာနရဲ့ခွင့်ပြုချက်မရဘဲလမ်းဂိတ်တွေမှာငွေမကောက်ဖို့စကိုင်းတိုင်းပအဖအဖွဲ့ကမလ10ရက်နေ့ကအမိန့်ထုတ်ထားပါတယ်။လွန်ခဲ့တဲ့နှစ်က NUG ထိန်းချုပ်ငင်းကြီး52မြို့နယ်မှာအခွန်ငွေကျပ်တန်းပေါင်း900နီးပါးအခောက်ခံရရှိတယ်လို့သိရပါတယ်။ပေါ်လာရေးအဖွဲ့တွေထိန်းချုပ်တဲ့နေမီမှာပကဖပြည်သူ့ကာကွယ်ရေးအဖွဲ့ပအာဖပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ပလဖပြည်သူ့လုံခြုံရေးအဖွဲ့စတဲ့ NUG ရန်တရားတွေနဲ့ပြည်သူလူထုအကြမ်းမှာပြဿနာတွေရှိနေတာကို NUG ကလည်းသဘောပေါက်ပါတယ်။ကာကွယ်ရေးဌာနမှာအမှု30ကျော်ပြည်ထောင်ရေးဌာနမှာ20ကျော်ကင်တွယ်စစ်ဆဲနေတယ်လို့ဦးလွင်ကိုလက်ကဧပြီလ30ရက်နေ့မှာကျင်းပတယ်တဲ့စားရှင်းလင်းပွင့်မှာပြောသွားပါတယ်တော်လိုင်းရဲဘော်နဲ့ပြည်သူလူထုဆက်ဆံရေးကိစ္စဖြစ်နေတာကြောင့်တပိတ်ကော်မတီနဲ့အယက်သားအသင်းအဖွဲ့တွေပါပါဝင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်ပြည်သူတော်လိုင်းဖြစ်တာမူပြည်သူအပေါ်မှာအခြေခံပြီးဖြည့်ဆင်းရမယ်လို့ဆိုပါတယ်အဝေးရောက်အဖွဲ့ကဖြည့်ဆင်းတာဟာယုံကြည်မရှိကြောင်းသဘောပေါက်ပုံရပါတယ်တကိုင်းနဲ့မကွေးတိုင်းမှာ NUG စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးပြေပြင်းအထိထိန်းချောင်းပေးနိုင်တဲ့ရန်တရားကိုလာမဲ့တလနှစ်လအတွင်းပေါ်ပေါက်အောင်လုပ်ရမယ်လို့လည်း NUG ပြန်ကြားရေးဝန်ကြီးကကတိပေးသွားပါတယ်။ပကဖပအဖပနာဖစတဲ့ NUG အဖွဲ့အစည်းနဲ့ပြည်သူလူထုဆက်ဆံရေးအကြဆက်ဆံရေးအစင်မပြေတာဟာတော်လှန်ရေးရဲ့အနုလက္ခဏာဖြစ်နေပါတယ်ခင်ဗျာ
။စကိုင်းတိုင်းကတော်လိုင်းစင်ခေါ်မှုတွေကိုဥအောင်ခရမြမရေသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကျမကြီးကနာပါဒီတစ်ပတ်မှာတော့ချက်ပြုတ်ပုံမှားတာကြောင့်အသားဓာတ်ပရိုတိန်းချွတ်တဲ့မှုကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီချက်ပြုတ်ပုံမှားရင်ပြီးအာဟာရဆုံးရှုံးတာကြောင့်လူများအသားဓာတ်ပရိုတိန်းချွတ်တဲ့နေတာကိုသုတေသနတွေ့ရှိထားတယ်လို့ကျမကြီးပညာရှင်တွေကပြောနေပါတယ်ဘလို့ချက်ပြုတ်ပုံမှားရင်ပြီးဒီအာဟာရတွေမဆုံးရှုံးအောင်ဘယ်လိုချက်ပြုတ်သင့်ပါလဲဒီအကြောင်းနေရောမျိုးကော်နက်တက်ကသူကအပြည့်ပြည့်ဆိုင်ရာအာဟာရဆိုင်ရာပမောခဒေါက်တာခင်မာချိုကိုကျွန်တော်ပဲမေးထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာဟုတ်ကဲ့ပမောခဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအာဟာရချို့တဲ့မှုပြဿနာကတောက်လျှောက်ကြုံလာရခဲ့ချိန်မှာကိုဆရာမတို့ကလည်းသုတေသနတွေလှုပ်လာခဲ့တဲ့အခါကျတော့ဒီသုတေသနတွေ့ရှိချက်တွေအရဆရာမရေအဓိကဒီစားတော့ပုံနဲ့ပတ်သက်ပြီးတော့သတိပြုဆရာကိုဒီနေ့ဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမရေ
ကျမတို့မြန်မာပြည်မှာအသားမျိုးစုံစားကြရဲကြက်သားဝတ်သားငါးဘဲသားစိတ်သားတိုးသားအစရှိတဲ့ဖြစ်ပေါ့နော်ဒါပေမဲ့ကျမတို့ကချက်ပြုတ်ပြင်ဆင်တဲ့နေရာမှာကြတော့နီလန်းလေးတွေကမှားနေတယ်အဲ့ဒါကြောင့်မို့လို့အသားဓာတ်ကိုလုံလောက်အောင်မရရှိဘူးသူနဲ့အတူတွဲပြီးရရှိမယ်အနုအဟာရဗီတာမင်စ်နဲ့မင်နရယ်စ်တွေရောတခြားအာဟာရဓာတ်တွေလည်းချက်ပြုတ်ပြင်ဆင်မှုမှားတဲ့အတွဲလုံလောက်အောင်မရကြလို့ကျမတို့သုတေသနစစ်တမ်းကြီးအရာမြန်မာပြည်မှာအသားဓာတ်ချို့တဲ့တဲ့ရာဂိုင်းတော့ကတော်တော်များများတွေ့ရတယ်အဲ့တော့လူကြီးတွေမှာရောလူငယ်တွေမှာရောမျိုးပေါ်နေတဲ့လူရောရွာမှာနေတဲ့သူရောပညာတတ်တဲ့သူရောပညာမတတ်တဲ့သူတွေရောအသားဓာတ်ချို့တဲ့နေရာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဆရာမတို့ဒီသုတေသနတွေ့ရှိချက်တွေအရာဒီအသားကိုဘယ်လိုချက်ပြုတ်ပုံလွဲသွားတာကိုတွေ့ထားလဲဆရာမ
ကျမတို့ကအသားကြီးချက်ပြုတ်ပြင်ဆင်နေနေရမှာနံပါတ်၁စီးမြုပ်ပြီးတော့ကြော်တဲ့အသားတွေပေါ့နော်အဲ့တော့စီးမြုပ်ပြီးတော့အသားတွေကိုကြော်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာ temperature ကလည်းအမြင့်ကြီးဖြစ်မယ်စီးတွေအများကြီးတဲ့မှာအကြာကြီးနှစ်ပြီးတော့ကြွရွာနေအောင်ကြော်မယ်ကောင်းတာကတော့အရင်စားလို့ကောင်းတာပေါ့ကြွကြွရွာလေးနဲ့အရသာရှိတယ်ဒါပေမဲ့အဲ့ဒီဆိုးတာကကြတော့ဒီစီးတွေအများကြီးတဲ့မှာနှစ်ကြော်တဲ့အတွက်မလိုလားအပ်တဲ့ပြည့်ဝစီးတွေကဒီအသားကြော်ထဲမှာအများကြီးရောက်သွားမယ်နောက်ပြီးရင်ကြတော့ဒီစီးကဘလို့စီးအမျိုးအစားဆိုတာလည်းမသိနိုင်ဘူးနောက်ပြီးလို့ရှိရင်အဲ့ဒီဒီအသားထဲမှာရှိတဲ့ cholesterol ပေါ့ဒီကောင်းနေအကုန်လုံးက oxidize ဖြစ်သွားတယ်အဲ့တော့ oxidize cholesterol တွေက နှလုံးရောဂါဖြစ်စေဖို့အတွက်အင်မတန်အန္တရာယ်ရှိတယ်။ဒါကြောင့်မို့လို့အသားတွေကိုအဆင်ပြုတ်ပြီးကြောစားခြင်းကိုတော့ရှောင်စေခြင်းနဲ့ဟိုစားခြင်းရင်တော့မိလောက်မှတစ်ခါလောက်ပေါ့နော
်။ဟုတ်ကဲ့ဆရာမ။နောက်ထပ်ရောဒီအသားချက်ပြုတ်တဲ့နေရာမှာမသင့်တော်တာမျိုးတွေ့ချသည်လားဆရာမ
။နောက်ထပ်မတ်တပ်ကကြတော့ဘယ်လိုလဲဆိုတော့ကျမတို့ရေပန်းစားနေတဲ့အခုဘာဘီကျူးလုပ်စားတာတွေ grill လုပ်စားတဲ့ဟာမျိုးတွေအဲ့ဒီမှာလေသူ့အသားမျိုးစုံမှာသူ့မှာလုံလောက်အောင်မီးနဲ့အပူနဲ့ထိရမယ် temperature ရှိတယ်။အဲ့ဒီမှာဘာဘီကျူးလုပ်တဲ့အချိန်မှာ grill လုပ်တဲ့အချိန်မှာဟိုပို့ပြီးထိလိုက်တာ overcook ပေါ့နော်။ပြီးရင်မကြက်တကြင်နဲ့ undercook လုပ်လိုက်တာမျိုးလို့ပြီးရင်အဲ့ဒီမှာဘာဘီကျူးမလုပ်ခင်မှာအသားတွေပေါ်မှာဆုပ်နေပြီးတုပ်လိုက်တဲ့ဘာဘီကျူး sauce လိုဟာမျိုးတွေအဲ့ဒီ byproduct products တွေအကုန်လုံးနဲ့ပေါင်းပြီးတော့အဲ့ဒီအစားအသောက်ကအာဟာရဓာတ်တွေကသူက toxic level ကိုရောက်ပြီးတော့သူကအပြည့်အဝမရတော့ဘူး။အဲ့တော့ဓာတ်ဓာတ်ကောကျန်တဲ့တထုဓာတ်ရောဗီတာမင်ရောကအပြည့်အဝမရရှိကြတော့ဘူး။နောက်တစ်ခုကအဲ့ဒီဘာဘီကျူးတွေဂရေးတွေလုပ်တဲ့နေရာမှာသုံးတဲ့ပစ္စည်းတွေရဲ့ hygiene ကလည်းတော်တော်အားနည်းတယ်။အဲ့တော့အဲ့ဒီ hygiene ကြောင့်လည်းဒီမှာ spoil ရဖြစ်ပြီးတော့အာဟာရတွေကလုံလောက်တောင်မရရှိတော့
ဘူး။ဟုတ်ကဲ့ဆရာမ။အဲ့ဒီတော့အခုလိုဒီအသားချက်ပြုတ်တဲ့နေရာမှာအာဟာရဓာတ်တွေမဆုံးရှုံးအောင်ပေါ့နော်။ဘလို့ချက်ပြုတ်ဖို့အကြံပြုချင်လဲဆင်မရင
်ကျမတို့မြန်မာပြည်မှာချက်ပြုတ်စားတော့တဲ့အစိမ်းကျော်ခေါ်မှာပေါ့နော်အဲ့တော့အသားလေးတွေအကုန်လုံးဘာဘာဘာလီးမယ်ပြီးလို့ရှိရင်စားစနွေငရုတ်သီးစနွေမုတ်ငရုတ်ကောင်းမုတ်အစာရှိတဲ့ပြင်ဒေချာနေဖတ်ထားမယ်အာပြီးလို့ရှိရင်ကျက်သွန်ပြူကျက်သွန်ကြီးဂျင်းစပလင်အဲတခြားဟင်းကပ်အမွေးအကြိုင်ရင်းနဲ့သူ့ကိုဒဲအိုးလေးနဲ့စီပူထိုးပြီးတော့စီတက်ပြီးချက်မယ်ပြီးရင်ရေလေးနည်းနည်းထည့်ပြီးတော့ရေဆက်ခြင်းလေးနဲ့ပေါ့နော်အပူချိန်နဲ့တအားမြင့်မသွားဘဲနဲ့အဲ့လိုမျိုးဆိုလို့ရှိရင်အသားဓာတ်လည်းအပြည့်အဝရမယ်တထုဓာတ်နဲ့ဗီတာမင်စတီလည်းအကုန်လုံးတော်တော်များများကအပြည့်အဝရရှိတယ်အဲ့ဒီမှာနောက်ထပ်ကောင်းတာကကျမတို့မြန်မာလူမျိုးတွေစားတဲ့ဥမာကုန်းပေါင်ကြီးကျော်လို့ကြက်တောက်တောက်စင်းကျော်လို့ဘာလို့ပေါ့နော်အဓိကကဟင်းသီးဟင်းရွက်တွေနဲ့ဟင်းခန့်အမွေးအကြိုင်တွေကသူအန်တီအောက်ဆီဒန့်စ်တွေများတယ်အဲ့ဒီဓာတ်တွေအန်တီအောက်ဆီဒန့်စ်တွေများတဲ့ဟင်းသီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ဆိုးဆိုးကအသားတို့ပပလေးတွေလှီထားတဲ့ကြက်သားဝက်သားဘဲသားတူသားစိတ်သားအမဲသားအစရှိတဲ့မြင့်မို့အဲ့လိုအစိမ်းကျော်လေးတွေရောပြီးကြော်စားမယ်ဆိုရင်အင်မတန်မှကျန်းမာရေးနဲ့ညီညွတ်တယ
်ဟုတ်ကဲ့ဆင်ပါရဲ့အဲ့တော့အခုလိုချက်ပြုတ်တာမှရောအာဟာရဓာတ်မပြည့်စည်အောင်သတိပြုတင်တာရှိသေးလားဆရာမ။အဲ
့တော့ temperature ကလည်းအမြင့်ချားစရာမလိုဘူး။ temperature ခန့်တွင်းတွင်းနဲ့ခဏခဏအနည်းဆုံးဟင်းသီးဟင်းရွက်ကလေးလည်းနုံမသွားအောင်10မိနစ်နဲ့12မိနစ်ကြားထဲမှာအဲ့လိုအစိမ်းကျော်မျိုးလေးဆိုလို့ရှိရင်သူအာဟာရတန်ဖိုးတွေကိုအပြည့်အဝရရှိတယ်။ပြီးလို့ရှိရင်နှုတ်နှစ်ဖက်ကရရှိတာပေါ့။ဟင်းသီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ပေါင်းပြီးတော့ဒီအသားလေးကိုကြော်လိုက်ခြင်းကြောင့်ဒီအသားလေးထဲမှာရှိတဲ့ဆိုးဆိုးဟာဒီစီမြုပ်ကြောရင်ဖြစ်စေတဲ့ကင်ဆာကိုဖြစ်စေမဲ့ကွန်ပေါင်းစီပေါ့နော်အထူးသဖြင့် HA ကွန်ပေါင်းပေါ့ heterocyclic aminase လို့ခေါ်တယ်ဆိုအဲ့ကောင်ကြီးကကြတော့အခုလိုဟင်းဟင်းဟင်းပဲနဲ့အသားလေးတွေနဲ့အစိမ်းကြော်လေးရောကြော်လိုက်ခြင်းကြောင့်အဲ့ဒီဟာတွေကခရှိမှုကသူကအင်မတန်မှပပျောက်သွားတဲ့အပြင်ကိုယ့်ရဲ့ဟင်းလေးရလည်းအသားရဲ့အရာဓာတ်လေးရောဟင်းဟင်းဟင်းပဲဒီရဲ့အရာဓာတ်လေးကြောင့်အာဟာရတွေကအကုန်လုံးရရှိတယ်အဲ့တော့အနုမလုံဖို့ပဲအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောဒီအာဟာရတွေမဆုံးရှုံးအောင်အာဟာရပြည့်ဝရအောင်ပေါ့နော်အသားချက်ပြုတ်နီးကောင်ရှိသေးလားဆင်မရ
နောက်တစ်ခုကကြတော့မြို့ပေါ်မှာနေတော့ pressure cooker ရှိမယ်ဆိုရင်အဲ့တော့အသားလေးတွေကို pressure cooker နဲ့ခုနဟင်းခန့်အမွေးချိုင်နဲ့လှုပ်ရှားတာမျိုး
ဟုတ်ကဲ့ဆင်မမြန်မာလူဆိုရင်တော့ရေနွေးငွေးနဲ့ပေါင်းပြီးတော့ချက်တဲ့သဘောပေါ့ဆင်မနော
်ဟုတ်တယ်ဒါကကျမကြီးနဲ့ညီညွတ်တယ်အဲ့တော့အပူချိန်နဲ့တအားမြင့်မသွားဘူးဘာစီးမှလည်းမပါဘူးမြုပ်ကြော်တာလည်းမဟုတ်ဘူး pressure လေးနဲ့တိုင်မာလေးပေးပြီးတော့ pressure cooker လေးနဲ့လှုပ်တာ
ဟုတ်ကဲ့ဆင်မနောက်ထပ်ရောဒီအသားတွေအာဟာရအပြည့်အရောင်ပေါ့နော်ချက်ပြုတ်တဲ့နေအနေကောင်ရှိသေးလားဆင်မကြီ
းနောက်တစ်ခုကကြတော့ကျမတို့စတူးလုပ်တယ်ခေါ်တာပေါ့အဲ့ဒါကတော့ပမာဆိုကျစ်တုံပြူကျစ်တုံနီဂျင်းစပလင်ဟင်းခန့်အမွေးအကြိုင်နဲ့ကိုချက်မဲ့အသားလေးတို့တေချာဟို5မိနစ်လောက်စီလေးတက်မယ်ပြီးလို့ရှိရင်ရေလေးဆက်ခြင်းနဲ့တည်တည်ချာချာ temperature နှိမ့်ပြီးတော့15မိနစ်မိနစ်20ပေါ့နော်အဲ့လိုလေးချက်မဲ့ဆိုလို့ရှိရင်လည်းစီပြန်ရေချန်လို့ခေါ်မှာပေါ့ပမာလို့ဆိုရင်အဲ့ဒါဆိုရင်ကျမကြီးနဲ့ညီညွတ်တယ်အဲ့တော့ဘယ်အားရမှလည်းဆုံးရှုံးမသွားအောင်ကိုရဲ့အသီးတွေအရွက်တွေနဲ့ပေါင်းပြီးတော့အစိမ်းကျော်လေးပဲကြောစားစားရေဆက်ခြင်းဒီနေ့စတူးလေးပဲလှုပ်စားစားဒါဆိုလို့ရှိရင်တော့အသားဓာတ်တွေလည်းမဆုံးရှုံးမသွားဘူးပြီးရင်ကြံတဲ့တွဲပြီးချက်တဲ့ဟင်းသီးဟင်းရွက်တွေကြောင့်အာဟာရတွေကလည်းဒါအကျိုးကျေးဇူးတွေအများကြီးရရှိပါတယ်လို့
ဟုတ်ကဲ့ဆရာမနောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာသတိပြုစရာပြောဖို့ရှိအောင်လားဆရာမ
မြမရိုးရဟင်းခန့်အစားအသောက်တွေကိုဟိုးအရင်တော့ချက်တဲ့နီးစနစ်တွေကအင်မတန်မှကောင်းပါတယ်အခုထပ်ပြီးတော့ဒီ process တို့ပြောတဲ့စက်ရုံဝါထုတ်တဲ့အရသာတွေ artificial color တွေ flavors တွေအဲ့ဒါတွေပါတဲ့ဆော့စ်တွေအမှုန်တွေအေး liquid တွေအဲ့ကောင်တွေထည့်ပြီးချက်မယ်ဆိုလို့ရှိရင်တော့အာဟာရလည်းဆုံးရှုံးနိုင်တဲ့အပြင်နှလုံးရောဂါတို့ကင်ဆာရောဂါတို့အစရှိတဲ့ပြင်မလွန်လာတဲ့ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မ
ချက်ပြုံပုံမှားတာကြောင့်အာဟာရဆုံးရှုံးအသားဓာတ်ပရိုတိန်းချို့တရတာကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနောက်ဆင်ကြည့်ရှုခဲ့ရတာပါအခုတော့တိုင်းရင်တင်းလာစီစဉ်မှာဒီဒီဘက်မှာတော့ KAI ကချင်တက်စီဥစည်းချုပ်ကွယ်လွန်တာနောက်ရခိုင်ဘက်ကြောက်တော်ကဝဲကြီးတောင်ဆေးရုံလေကြောင်းတက်ခက်ခင်ရပြီးလူနာပါ20ကျော်တန်ရန်ရခဲ့တာနဲ့ကမ္ဘာအမျိုးသမီးတရင်ကန်ဦးဆောင်မှုစုကိုကရင်အက်ဒီတာချုပ်အမျိုးသမီးရခဲ့တာပါဝင်တိုင်းရင်တင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်တင်းတော်ဝရဒအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာအဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်ပါတယ်ရခိုင်ပြည်ကြောက်တော်မြို့နယ်ဝဲကြီးတောင်စေးရုံလေကြောင်းတက်ခတ်ခံရမှုကြောင့်စေးရုံပျက်စီးဆုံးရှုံးခဲ့ပြီးအယောက်20ကျော်ထိခိုက်ဒဏ်ရာရကုန်ပါတယ်တည်င်းလွာတွေထဲမှာတော့ကမ္ဘာတည်င်းစာများနဲ့တည်င်းထုတ်ဝေသူများအဖွဲ့ကအခုနှစ်အတွက်ချီးမြှင့်တဲ့အမျိုးသမီးတည်င်းခံဦးဆောင်မှုစုကိုကရင်တည်င်းဌာန KIAစီရဲ့ဒရိုက်တာနဲ့အက်ဒီတာချုပ်ကရရှိခဲ့တဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာကချင်ပြည်နဲ့ကချင်လူမျိုးအတွက်တင်မကအဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ပါကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်လိုက်ပါတယ်ညီနောင်သုံးဖွဲ့ရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်ထဲလက်ရှိနိုင်ငံရေးခင်းကျင်းအပြင်စစ်ရေးမှာလည်းရှေ့တန်းစစ်မြေပြင်မှာအဓိကတာဝန်ယူခဲ့သူစစ်ရေးအောင်မြင်မှုတွေမှာအခရာကျသူအဖြစ်အတိမတ်ပြုဂုံယူသည်လို့ဆိုပါရဲအသေးရောဂါခံစားနေရတဲ့ဒုတိယပွေချူကြီးခေါင်လွန်းဟာမေလ23ရက်နေ့ညနေ6နာရီကျော်အချိန်က KIA KIO ဌာနချုပ်လိုက်စာမြို့မှာကွယ်လွန်သွားတာဖြစ်တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါရဲ2023ခုနှစ်မှာတော့ KIA COC ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒုတိယပွေချူကြီးခေါင်လွန်းဟာ KIA ထဲကို1988ကစတင်ဝင်ရောက်လာခဲ့ပြီးသူကွယ်လွန်တဲ့ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်တော်မြို့နယ်ဝဲကြီးတောင်စေးရုံကိုစစ်တပ်ကဂျက်ဖိုင်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာစေးရုံတစ်ခုလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပြီးစေးရုံဝင်ထမ်းလူနာနဲ့လူနာဆောင်အရက်သားပြည်သူအယောက်20ချက်မှနေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မေလ15ရက်နေ့ကဂျက်ဖိုင်တာနဲ့ဘုံကျဲမှုတွေထိခိုက်ဒဏ်ရာရတဲ့သူတွေအပြင်ဒီဆုံးမှုတွေလည်းရှိခဲ့တယ်လို့အရခတ်တပ်တော်အေအေကအဲ့ဒီနေ့မှာပဲထုတ်ပြန်ပါတယ်ဒီဆုံးသူတွေရှိနေပြီမဲ့အရေးအတွက်အတိအကျကိုတော့ဖော်ပြတာမျိုးမရှိပါဘူးရခိုင်ဒေသတွေကမြို့ရွာတွေအပြင်ဆေးရုံဆေးခန်းတွေကိုပါစစ်တပ်ကဘုံကျဲတိုက်ခိုက်နေလို့ပြည်သူတွေလုံခြုံစွာစေဝါကုသနိုင်ရေးအခက်အခဲတွေရှိလာနေတယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ပူတာအောင်မြို့ဒုတ်ထန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်မိန်းကလေးငယ်မတင်းကျင့်တပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့ဒေသခံတထောင်ကျော်ဇာနာထုတ်ဖော်ခဲ့ကြပါတယ်။တပ်ဆိုင်ရာအနေနဲ့အမှုမှန်ပေါ်ပေါက်ရေးနဲ့ပြစ်မှုကျူးလွန်သူတွေကိုအမြန်ဆုံးဖော်ထုတ်အရေးယူပေးဖို့အခုလ23ရက်နေ့ကပူတာအောင်ဒေသခံတထောင်ကျော်ဟာဇာနာထုတ်ဖော်ခဲ့ကြတာလို့နီးစပ်သူတယောက်ကပြောပါတယ်။မတင်းကျင့်တပ်ဖြတ်ခံလိုက်ရတဲ့မိန်းကလေးငယ်ရဲ့ကိုပရာဟိတကားပေါ်တင်ပြီးမြို့မရဲစခန်းရှိတရားရုံးရှိနဲ့မြို့ပေါ်မှာလက်လက်ဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်မင်းကလေးငယ်ရဲ့ခန္ဓာကိုယ်မှာဒဏ်ရာတွေလက်ဘေးမှာလည်းဖိညစ်ထားတဲ့ဒဏ်ရာတွေကိုတွေ့ခဲ့ရတယ်လို့ဘိုင်းနဲ့ရင်အုံမှာလည်းဓာတ်နဲ့ထိုးထားတဲ့ဒဏ်ရာအပြင်မတင်းကျင့်ခံရတဲ့လက္ခဏာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်း1320စစ်စင်ရေးနောက်ပိုင်းတအန်းတက် DNL ကထိမ့်သိမ်းထားနိုင်ပြီလို့ကြေညာထားတဲ့ခွန်မြို့မှာပြမှုကျိုးလွန်ကြောင်းတန်တရာရှိတဲ့နန်းစီတင်ဝင်ထမ်းတွေကိုအရေးယူသွားမယ့်အကြောင်းချက်3ချက်ပါတဲ့ရှင်းလင်းချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်တဲ့အဲ့ဒီမြို့ခွန်မြို့မှာ နန်းစီတွင်ဝင်ထမ်းအားလုံးကိုလုပ်ငန်းတာဝန်တွေကနေရက်ဆိုင်လိုက်ပြီးဖြစ်ကြောင်းစစ်တပ်စီကနေလာစာထုတ်ယူတာနဲ့လုပ်ငန်းအစီရင်ခံစာပေးပို့တာတွေကိုစစ်ဆေးတွေ့ရှိရင်ပြမှုကျူးလွန်သောအဖြစ်တတ်မှတ်ပြီးတော့ဆင်းဆင်းစစ်ဆေးအရေးယူသွားမယ်လို့ဆိုပါတယ်တေတုံရနှစ်ခွန်စစ်စင်ရေးနောက်ပိုင်းဒီအန်အယ်ကထိန်းချုပ်လိုက်တဲ့နမ်ဆန်နမ်တူမန်တုံကိုခိုင်နမ်ခန်မိုင်းငုံနဲ
ြေတက်ခတ်ခဲ့တာကြောင့်ဘာသာရေးအဆောက်အုံပါဝင်နေအိမ်ခုနှလုံးပျက်စီးပြီးရွာ၅ရွာကပြည်သူလူထုထောင်ချီစစ်ဆောင်နေရပါတယ်။ဒွန်းဆန်မြို့နယ်လုံတက်ရွာကိုမေလ17ရက်နေ့ညမှာစစ်တပ်ကလေကြောင်းတက်ခတ်မှုနှစ်ကြိမ်လုပ်ခဲ့ရာခရီးရန်ဖျားကြောင်းနှစ်ကြောင်းနဲ့အရက်သားနေအိမ်၅လုံးထိခိုက်ပျက်စီးခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစလိုင်းမန်ရဲလျံကပြောပါတယ်။လေကြောင်းတက်ခတ်မှုကြောင့်ဒေသခံပြည်သူတွေထိခိုက်တာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။ဒွန်းဆန်မြို့နယ်မှာ CNA ဦးဆောင်တဲ့ချင်းကကွေရေးပူပေါင်းတပ်တွေနဲ့ ZRAEC တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်နေတယ်လို့သတင်းတွေထွက်နေချိန်မှာပဲစစ်တပ်ကလေကြောင်းတက်ခတ်မှုလှုပ်လာတာဖြစ်ပါတယ်။
မွန်ပြည်နယ်မော်လမြိုင်မြို့မှာ73စီဝဲလူအားများလာပြီးအင်ကာနေညနေပိုင်းကစလို့မြို့ပေါ်ကစီဆိုင်တချို့စီပြတ်ကုန်တယ်လို့မြို့ခံတွေကပြောပါတယ်။မေလ17ရက်နေ့ကမော်လမြိုင်ရန်ကုန်ကာလာမပေါ်ရှိဂျုံအိတ်တရာမိုင်းထောင်ဖောက်ခွဲခံရပြီးနောက်73စီကားတွေမော်လမြိုင်မြို့ကိုမဝင်လာနိုင်တာကြောင့်ခုလိုစီပြတ်သွားတာလို့မြို့ခံတယောက်ကပြောပါတယ်။ဒုတိယနေ့မနေ့ပိုင်းမှာတော့ဂျုံအိတ်တရာပေါ်ကနေရင်းအငယ်တွေစပြီးဖြတ်တန်းသွားလာခွင့်ပြုနေပြီလို့ခရီးသွားပြည်သူတွေကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကမ္ဘာသတင်းစာများနဲ့သတင်းထုတ်ဝေသူများအဖွဲ့ WANIFRA က2024ခုနှစ်အတွက်ချီးမြှင့်တဲ့အမျိုးသမီးသတင်းခန်းဦးဆောင်မှု Women in News Editorial Leadership Award ဆုကိုကရင်သတင်းဌာန KIC ရဲ့ Director လည်းဖြစ် Editor ချုပ်လည်းဖြစ်သူနံဖုံးဟေရရရှိခဲ့ပါတယ်ဒီအကြောင်းကိုတော့ကျွန်မအမြန်တင်ဆက်ထားပါတယ်ဒီဆုဟာသတင်းလောကမှာဦးဆောင်နေတဲ့အမျိုးသမီးတွေကိုနှစ်စဉ်ချီးမြှင့်တဲ့ဆုတစ်ဆုဖြစ်ပါတယ်ဆုချီးမြှင့်ရေးအဖွဲ့ကသူ့ကိုဘာကြောင့်ရွေးချယ်ပြီးတော့ဆုချီးမြှင့်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့နံဖုံးဟေရအခုလိုမျိုးရှင်းပြပါတယ်
သူတို့ပြတာက8000လားရှားအခုစားအနှစ်ပြည့်နဲ့ပြတဲ့အစုဆိုတဲ့အခါကျတော့ဒီမီဒီယာအထူးသဖြင့်တော့ exile media ပေါ့နော်တော့ဒီ26မှာအများအဖြစ်တောက်လျှောက်လှုပ်လာခဲ့ရပြီးတော့ကြောင်းလဲပါတယ်နောက်ပြီးတော့ဒီသတင်းကိုရသတင်းဌာနပေါ့နော်ကရင်အရင်သတင်းဌာနတိုင်းသားသတင်းဌာနတခုကိုဟိုနှစ်ကြာကြီးဦးဆောင်လာခဲ့တယ်ပြီးလို့ရှိရင်သတင်းအရေးသွေးထိန်းချောင်းနိုင်ခဲ့တယ်ပြီးတော့သတင်းကန်းကိုလည်းလုံခြုံမှုပိုင်းပေါ့နော်အဲ့ဒါထည့်စင်စားပြီးတော့ဦးဆောင်လာခဲ့တဲ့တွဲလို့တော့ပြောတယ်ပေါ့နော်
Women in News WIN လို့ခေါ်တဲ့အဖွဲ့ကသူ့နာမည်ကိုစုချင်းမြင့်တဲ့အဖွဲ့စီကိုတင်သွင်းခဲ့တာလို့နန်ဖောကြီးကပြောပါတယ်ဒီစုဟာအရှေ့တောင်အာရှအာဖရိကနဲ့အာရဗ်ကသတင်းသမားတွေကိုအဓိကချီးမြှင့်တဲ့စုဖြစ်ပြီးနန်ဖောကြီးကတော့ဒီနှစ်မှာအရှေ့တောင်အာရှကိုစားပြုပြီးတော့ရရှိခဲ့တာဖြစ်ပါတယ် KIC ရဲ့ Editor ချုပ်နန်ဖောကြီးနဲ့အတူအာဖရိကကအမျိုးသမီး Editor တယောက်အာရဗ်ကအမျိုးသမီး Editor တယောက်လည်းစုချင်းမြင့်ခံခဲ့ရပါတယ်လက်ရှိအချိန်ရရသတင်းဌာနတစ်ခုကိုအခက်ခဲတွေကြားရဲကနေဥဆောင်နေရတဲ့အတွက်စုချင်းမြင့်ခံရတဲ့အပေါ်သူ့ရဲ့ခံစားချက်ကိုနံဖောကြီးကအခုလိုပြောပါတယ်
မီဒီယာလုံးကမှာစိန်ခေါ်မှုတွေကအများကြီးရှိတယ်ပေါ့နော်ရုပ်ပန်းဆိုင်စိတ်ပန်းဆိုင်အများကြီးရှိတယ်လို့ခုနကကိုယ်သတင်းဌာနလည်းပတ်ရေးအတွက်တွေကလည်းအများကြီးအကွေကောက်တွေအများများတော့ပေါ့နော်အဲ့ပုံမှာတော့ဒါကိုကိုယ့်ရဲ့ဖြတ်သန်းမှုလို့ဆောင်မှုပုံမှာလည်းတိမ်မပြူတဲ့ပုံမှာကိုယ်လည်းပဲအော်ပင်မရကျွတ်နှတ်တယ်ပေါ့နော်အဲ့လိုစိတ်လေးတော့ခုတော့ဖြစ်မိတယ်ပေါ့နော်
ဒါပြင်ဒီစုဟာသတင်းအလုတ်ကိုဆက်လက်ပြီးတော့လှုပ်ဆောင်နိုင်ဖို့တွန်းအားတစ်ခုဖြစ်လာတယ်လို့လည်းဆက်ပြောပါရယ်အခုနှစ်အတွက်စုချင်းမြင့်ခံခဲ့ရတဲ့သူ၃ယောက်ကိုမေလ28ရက်နေ့ကနေ29ရက်နေ့အထိဒိမတ်နိုင်ငံကိုပင်ဟိုကင်မှာကျင်းပမယ်ကမ္ဘာသတင်းမီဒီယာကွန်ဂရက်မှာစုချင်းမြင့်သွားမှာဖြစ်တယ်လို့ WANIFRA အဖွဲ့ကထုတ်ပြန်ထားပါရယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာအာရခတ်တပ်တော် AA ကအရွယ်ရောက်ပြီးတဲ့သူတိုင်းစစ်မှုဒဏ်ဖို့စည်ရင်ကောက်ယူတာတွေရှိလာလို့စစ်မှုမထမ်းခြင်းကြတဲ့ချင်းလူငယ်နဲ့လူလက်ပိုင်းတွေဟာမြို့ကနေစွန့်ခွာထွက်ပြေးသူတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေပါတယ်ကိုရောဘက်ကစူးစီးထားပါတယ်
ပလဲဝမြို့နယ်တစ်ခုလုံးကိုသိမ်းပိုက်ပြီးစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်သတ်မှတ်ပြီးနောက်အုတ်ချုပ်ရည်ရန်တရားအကောင့်ထဲပေါ်နေတဲ့ AA ဟာမြို့နယ်အတွင်းကအသက်18နှစ်ကနေအသက်40ကြားရှိအမျိုးသားတွေကိုစစ်မှုထမ်းဖို့ဇယင်ကောက်ခံတာရှိနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဘက်ကိုထွက်ပြေးလာတဲ့ပလဲဝဒီတာခန်တယောက်ကအခုလိုပြောပါတယ
်။အခုဒီကလာချောင်းဖဲမှာကြတော့
ဒီကေအဘီလာကုံပိုင်းကလက်ဝမြို့နယ်ကလနာမြစ်အထက်ပိုင်းရွာတွေကဒီသခန့်လူငယ်အယောက်40လောက်ဟာအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြတယ်လို့တချို့ကလည်းရန်ကုန်ဖက်နယ်ထိုင်းနယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ကုမီချင်းလူငယ်တယောက်ကပြောပါတယ်။
ဘလဝမှာပစိကောင်စီကမရှိတော့ဘူးဆိုပေမဲ့လည်းအခုလက်ရှိလည်းအဲ့လိုမျိုးအထက်မှာဝန်ထမ်းကိုသူတို့ဟိုဈေးရုံနာမျိုးရှိတယ်ဆိုတော့သူတို့ပြင်ခုနကပြောတဲ့လူငယ်တွေထွက်လာတယ်ဆိုတာကလည်းအဲ့ဒါတွေအတွက်ကြောင့်ပဲများတယ်ပေါ့နော်။ဘလဝမျိုးရဲ့လက်ရှိအခြေအနေကိုတေချာကိုင်းတွေဖြေရှင်းတာမျိုးမလို့ရင်လူမျိုးရဲ့အသွင်ပြဿနာတွေဖြစ်လာနိုင်တယ်လို့ဘလဝဒီတာခန့်ခွင့်ရန်ဆရာတယ tahun sini tu kalau tetek cakap makan tu nampu sih no. Lumia ye, aku biang biru. Jadi nak cuci pi nampu lor mian tu ale. Aku lumia lumia kalau mana ye benda pi pi terlal ale. Aku lepas jangan tu kalau nampak di lantai masih ada tu le pi mana. Nampak ni ada cuci yeri, ber lau ber ni lor le. Jangan tu kalau alam cobi.
Jika sana pada bi arah kat tu eh aku cuci setu kebi me setu lumia kebabu. Arah kat tu eh ha. Di tengah ni konsisten ye tu. Cepi ni pelawa mian ku. Nampak ni setu kune. Nampak balam asatin. ทูซิซินไตไคเคบีนาวอะคูเนซันวาเรลาเซลีเยเนมามิวเนตะคูลุงกูติ้งป่ายไนเคราผิดบาเรเอรีนาวอะราคาตัตโตเอกาปะเลวามิวเนมาอุชุยีลุงงานรุยอะกาวเทพอกามิวเนอะตวนเวนทรัตตวาลาขွင့်กูเลทောက်คันซาเนตาเวนทรัตคွင့်ปิวทาราผิดบาเรคะเหมีย
အခုဆက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်ခရိုင်အေရီယာစစ်ဦးစီးချုပ်ကွယ်လွန်သွားတာဟာကချင်ပြည်နယ်ကချင်လူမျိုးတွေအတွက်အပြင်အပိနေခံမြန်မာပြည်သူလူထုအတွက်ပါကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်လိုက်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဝဲကြီးတောင်စေယုံကိုစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်စေယုံပျက်စီးဆုံးရှုံးခဲ့
ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပါ
KIA ကချင်တက်စီဦးစီးချုပ်ကွယ်လွန်တာနောက်ရခိုင်ကြောက်တော်ဘက်ကဆေးရုံလေးချောင်းတက်ခဲ့ခင်ရပြီး20ကျော်တန်ရန်ရခဲ့တာအပါဝင်တိုင်းရင်သတင်းလာပါအခုလိုပတ်စင်ကနာတွေပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးခိုင်မာတယ်ဆိုတာကိုပြသခဲ့ကြပါတယ်ယူကရိန်းပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုလည်းနှစ်ဦးသဘောတူခဲ့ကြတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောပါတယ်။ဥရောပတိုက်မှာငြင်းချမ်းတည်ငြိမ်မှုပြန်လည်ရရှိရေးကိုတရုတ်နိုင်ငံအနေနဲ့လိုလားပြီးတရုတ်ချင်းနေရောက်တဲ့အထိတရုတ်အနေနဲ့ထိရောက်တဲ့အခန်းကနေစူးစမ်းပေးသွားမယ်လို့တရုတ်သမ္မတကပြောပါတယ်။ယူကရိန်းစစ်ပွဲအတွက်အပြေရှားနိုင်ဖို့တရုတ်အစိုးရအစပြုစူးစမ်းတဲ့အပေါ်ကျေးဇူးတင်တယ်လို့ရုရှားသမ္မတပူတင်ကလည်းတုံ့ပြန်ပါတယ်။အာရှပစိဖိတ်ဒေသမှာအနောက်နိုင်ငံတွေဦးဆောင်တဲ့နိုင်ငံရေးလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့တွေဖွဲ့နေတာအန္တရာယ်များတယ်လို့လည်းသမ္မတပူတင်ကအဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့သမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ကြိမ်စကားဆက်ထိုးကြဖို့အတွက်သဘောတူလိုက်ကြပါပြီ။လာမယ့်ဇွန်လ29ရက်နေ့စက်တင်ဘာလ10ရက်နေ့တွေမှာစကားဆက်ထိုးပွဲတွေလုပ်ကြဖို့အတွက်ကိုနှစ်ဦးသဘောတူခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ရေးနဲ့အာဆီယံအစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်နိုင်မဲ့အခြေအနေတွေကိုဒီစစ်ကောင်စီနဲ့အာဆီယံတာဝန်ရှိသူတွေနေပြည်တော်မှာဆွေးနွေးခဲ့ကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တခါအာဆီယံအတွေ့အမှုချုပ်တို့ဦးဆောင်တဲ့အဖွဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမဲအောင်ဖိုင်နဲ့ပုံထုံးတွေတို့ကနေပြည်တော်မှာတွေ့ဆုံခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ဆုတောင်းပေးကြဖို့အတွက်ပေါ်ယဟန်မင်းကြီးဖရန်စစ်ကကက်သလစ်ဘာသာဝင်တွေကိုတိုက်တွန်းခဲ့ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေးမြန်မာနိုင်ငံတို့ကစစ်ပွဲတံခံရသူတွေအားလုံးကိုဆုတောင်းပေးကြဖို့အတွက်ဒီဗာတီကန်ကစိန့်ပီတာစဘာသာပုံထုနေ့တုန်းကအပတ်စဉ်ဆုတောင်းဝတ်ပြုပွဲအတွင်းမှာပေါ်ယဟန်မင်းကြီးတိုက်တွန်းခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေးအခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်မပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cider Hamdon နဲ့ Kellen Gordiano ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမေမှာ video ကိုအခုလိုနောက်ဆက်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြုပါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအေးဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ